COA သတင်းဌာနအတွက်လုတ်ကင်ဆောင်ရွက်နေရင်တိုက်ခိုက်မှုတွေကြောင့်ကွဲလွန်သွားကြသူသတင်းသမားတွေကိုမေလ3ရက်ကြာသာပြီးနေ့ကကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာ VOA ကအခမ်းအနားတစ်ခုနဲ့အမှတ်တရဂုဏ်ပြုခဲ့ပါတယ်ဒီအကြောင်းကိုကိုကျော်ကျော်သိန်းကစူးစီးတင်ပြထားပါတယ
်ဆိုမာလီယာလူကင်မရာတမအသက်32နှစ်အရွယ်အလီနူအာဆာယက်ဟာ VOA သတင်းတော်ဒူးနဲ့အတူအလူကင်မရာတမဒူးအနေနဲ့လုတ်ကင်ဆောင်ရွက်နေရင်2019ခုနှစ်အောက်တိုဘာလ14ရက်နေ့ကမူဂါဒီရှူမျိုးတော်မှာဘုံခွဲတိုက်ခိုက်မှုတစ်ခုအတွင်းကွယ်လွန်သွားတာပါအဲ့ဒီဘုံခွဲတိုက်ခိုက်မှုဟာဆိုမာလီယာတမိုင်းမှာထိခိုက်သေးဆုံးမှုအများဆုံးတိုက်ခိုက်မှုဖြစ်ပြီးလူပေါင်း300ကျော်သေဆုံးခဲ့ပါတယ်အဲ့ဒီအချိန်ကသူနဲ့အတူလက်တွဲလုပ်ကိုင်နေတဲ့ VOA ဆိုမာလီဘာသာဌာနရဲ့သတင်းတောက်အဗ်ဒူခါဒီယာမိုဟာမက်အဗ်ဒူကတော့အပြင်းထန်တရားရခဲ့တာပါ Radio Free Europe Radio Liberty RFRL သတင်းဌာနကသတင်းတောက်တွေဖြစ်တဲ့ဆဘဝန်ကာကာနဲ့အဗ်ဒူလာဟန်နန်ဇာယီတို့ကတော့အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာဒီလ30ရက်နေ့ကတိုက်ခိုက်မှုတစ်ခုအတွင်းတေဆုံးသွားကြတာပါမေလ3ရက်နေ့ကဗီယိုရီထဏာချုပ်မှာလုပ်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်၏အခမ်းအနားတွင်ဒီသတင်းတော့3ဦးစလုံးကိုအမှတ်တရဂုဏ်ပြုခဲ့ပါတယ်အဲဒီအခမ်းအနားကျင်းပတဲ့ပြင်ပမှာဗီယိုရီမြန်မာဌာနမှဦးတန်းလွင်ထွန်းကဒီဖြစ်ရပ်တွေအပါအဝင်မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အခုလိုပြောထားပါတယ
်ဗီယိုရဲ့ဒီညီကိုဌာနပေါ့နော်ညီကိုဌာနဆိုတော့ RFRL လို့ခေါ်တဲ့ဥရောပကိုတန်ဖိုးနေတဲ့ဌာနမှာအလုပ်လုပ်နေတဲ့အာဖဂန်နစ္စတန်ဌာနမှာအလုပ်လုပ်နေတဲ့ဒိန်းတော့၃ယောက်ဆိုလို့ရှိရင်တရင်ရယူရင်းနဲ့တရင်ကိစ္စတွေဆောင်ရွက်နေရင်းနဲ့မကြသေးခင်ကပဲဘုံခွဲမှုမှာအသက်ဆုံးရှုံးရပါတယ်အလားတူပဲဒီ VO ရဲ့ဆိုမာလီဌာနကကျွန်တော်တို့ရဲ့တရင်တော့ရုံးမြန်တညာတရင်တော့တယောက်ဆိုလို့ရှိရင်လည်းဒီတရင်တွေရယူနေရင်းနဲ့ဘုံခွဲပြော့တည်ချင်မှုဖြုတ်ခဲ့ရပါတယ်သူ့အတွက်လည်းဒီနေ့ကျွန်တော်တို့အထိမ့်မှန်လေးတွေဆောင်ရွက်ခဲ့ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်တော့မြန်မာနိုင်ငံဟာဒီမိုကရေစီနီးလမ်းကျရွေးကောက်ခံရတဲ့အစိုးရလက်ထက်မှာတစ်စီးစီးနဲ့သတင်းလွတ်လပ်ခွင့်တွေအဆင့်မြင့်လက်တက်လာတဲ့ဆိုပြီးတော့ကျင်းနဲ့အားရမှုတွေတချို့ရှိခဲ့ပေမဲ့ဒီနေ့မှာဆိုလို့ရှိရင်အဆင့်6ဆင့်ကျသွားတယ်ဆိုတာကိုဝန်ထဲပြတွေ့ရပါတယ်အထူးသဖြင့်တော့အခု Rider သတင်းဌာနရဲ့သတင်းတော်နှစ်ယောက်ကိုအကွက်စင်ဖမ်းဆီးပြီးတော့ဒီလိုစစ်ဆေးနေတဲ့ထိန်းသိမ်းထားတဲ့ကိစ္စမျိုးဟာဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိစ္စမှာနိုင်ငံတကာမှာအမတန်ကိုစိုးရွားတဲ့အဖြစ်အပျက်တခုလို့ကျွန်တော်ယူဆမှာပဲဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမိုကရေစီနီးလမ်းကျပြည်သူတွေရွေးကောက်ထားတဲ့အစိုးရအနေနဲ့လည်းသေသေချာချာတိုင်တွယ်ပြီးတော့ဖြည့်ရှင်းပေးသင့်တယ်လို့ယူဆပါတယ်ခင်ဗျအ
ာဖဂန်နစ္စတန်လူထုအတွက်ဗမလိုက်တဲ့သတင်းအချက်အလက်တွေကိုရှာဖို့စူးစမ်းပြီးတင်ပြနေတဲ့သတင်းတော်တွေကိုကမ္ဘာသတင်းလွတ်လပ်ခွင့်မတိုင်ခင်ဇပိုင်းတွင်မှာပဲပြည်မှတ်ထားတိုက်ခိုက်ခံရတယ်လို့သတင်းတော်နှစ်ဦးကွယ်လွန်သွားတဲ့နေ့ကထုတ်ပြန်ချက်မှာအမေရိကန်အတန်လေးလုံခြုံရေးများအုပ်ချုပ်ရေးအဖွဲ့ရဲ့အမှုဆောင်ရာရှိချုပ်နဲ့ညွှန်ကြားမှုဖြစ်သူဂျွန်လန်းဆင်ကပြောထားပါတယ်
။တရင်းလွတ်လပ်ခွင့်ကိုဖိနှိပ်တဲ့အာဖဂန်နစ္စတန်နဲ့တခြားဗန်နီးယားမှမဆိုအမှန်တရားကိုရှာဖွေဖော်ထုတ်တဲ့ကျွန်တော်လုပ်ငန်းကိုဒီလိုလူရမျိုးရရပ်တန့်သွားပြန်မှာမဟုတ်ပါဘူး။သူတို့လည်းဒီလိုဆန္ဒရှိမယ်ဆိုတာကျွန်တော်သိကြပါတယ်
။အမေရိကန်ပြည်ထောင်စုမှာတရင်းလွတ်ပြင်ဆိုင်နေရတဲ့စိုးရိမ်ပွဲအခြေအနေများပြားကိုလည်းကမ္ဘာတရင်းလွတ်လပ်ခွင့်နေ့မှာတရင်းလွတ်လပ်ခွင့်ဆိုင်ရာလှူဆောင်နေတဲ့အဖွဲ့အစည်းများပြားကထောက်ပြပြောဆိုကြပါတယ်။တရှိမှာချင်းချောက်မှုတွေရှိနေတယ်လေအမေရိကန်အခြေခံဥပဒေမှာအကောက်အွယ်ပေးထားတာကြောင့်အမေရိကန်ကသတင်းမီဒီယာဟာကမ္ဘာပေါ်မှာလွတ်လပ်မှုအရှိဆုံးသတင်းမီဒီယာတွေထဲပါဝင်နေစေတယ်လို့အဲ့ဒီအဖွဲ့တွေကပြောပါတယ်ဒါပေမဲ့လည်းသမ္မတဒေါ်နယ်ထရမ့်ကလုတ်ကြံသတင်းတွေဆိုပြီးမကြာခဏတိုက်ခိုက်ပြောဆိုတာကိုတခြားနိုင်ငံခေါင်းဆောင်တွေကလည်းလိုက်ပြောတာတွေရှိလာနေတယ်လို့ထောက်ပြထားပါတယ်အဲ့ဒီနိုင်ငံခေါင်းဆောင်တွေထဲမှာဗင်နီဇွဲလားသမ္မတနီကိုလိုမာဒူရိုဆီးရီးယားသမ္မတဘာရှာရဲ့အဆက်တူနဲ့အတူမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်လည်းပါတယ်လို့တရင်းလွတ်ခွင့်ဆိုင်ရာအဖွဲ့အစည်းတွေကပြောကြပါတယ်ခင်ဗျာ